Of America in Burmese.
မင်္ဂလာပါခင်ဗျာ VOA American Day 2020ပြည်နယ်မတ်လ21ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American Beat House Washington DC မြို့ကနေ line to meter 30.40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်ပါသတင်းတွေကိုကြီးညာပေးသွားပါမယ်သတင်းတွေမြကြများမိမှာမကြမီတင်ဆက်မဲ့သတင်းလာတွေအကြောင်းနဲ့ငယ်မိတ်ဆက်ပြောပြချင်ပါတယ်ခင်ဗျာ
တိုင်မှာစားလို့မရအောင်အိမ်ဝင်မဲယူဝဲသွားလို့ရမယ်စားမဲ့လူမရှိတော့ဘူးမရှိတော့ဘူးဆိုတော့ရောင်းအား 5% လောက်ပဲရှိတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ကပြည်내ချို့မှာအပြစ်မထွက်ရမင်းထုတ်ပြန်လိုက်လို့စီးပွားရေးလုပ်ငန်းရှင်တွေထိခိုက်နေတဲ့အကြောင်းပြေဆုံးကိုမကြခင်နားဆင်ရပါမယ်။ဒါအပြင်ဒီဗိုင်းရပ်စ်ကူးစက်ခဲ့ရင်ဒုက္ခသည်စခန်းတွေပိုအထိနာမယ်အကြောင်းကိုရိုနာဗိုင်းရပ်စ်ရောဂါကိုတိုက်ဖျက်နိုင်ရေးအတွက်မြန်မာနိုင်ငံကကျန်းမာရေးပညာရှင်တွေပူးပေါင်းဆောင်ရွက်ဖို့အသိရှိကြတဲ့အကြောင်းတွေကိုလည်းတင်ပြပေးသွားပါမယ်။ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြို့သမီကဏ္ဍ၊သုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဒီပညာကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီသတင်းတော်တွေမတိုင်ခင်တော့စနေနေ့မနေ့ထိတိုင်းရောက်နေတဲ့သတင်းတွေကိုကြီးညာပေးပါမယ်ခင်ဗျာ။ကမ္ဘာတစ်ဝန်းကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကရောဂါကြီးကြောင့်သေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူအရေအတွက်နိုင်နေအမြတ်တိုးပွားလာနေတာမှာဒီကမ္ဘာလုံးအတိုင်းအတာနဲ့သေဆုံးသူအရေအတွက်တောက်ကြနေအထိ11,000ကျော်သွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ရောဂါပိုးကူးစက်နေသူအရေအတွက်ကတော့အခုချိန်ထိ2,000ခွဲကျော်သွားပါပြီ။လက်ရှိအချိန်မှာရောဂါပိုးကူးစက်သေဆုံးမှုအများဆုံးဖြစ်နေတာကဥရောပတိုက်ဖြစ်ပြီးသေဆုံးသူဦးရေ9,000ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်တရုတ်နိုင်ငံထက်ပိုများနေတဲ့အီတလီနိုင်ငံမှာတောက်ကြနေကနောက်ထပ်လူ628ဦးသေဆုံးခဲ့လို့သေဆုံးသူ4,000ကျော်သွားခဲ့ပါတယ်။ဒီတောက်ကြနေကအီတလီနိုင်ငံအတွင်းကာယရောဂါစတင်ဖြစ်ပွားပြီး၄ဘက်အကြာဗိုင်းရပ်စ်ကြောင့်လူအများဆုံးသေဆုံးရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလည်းကူးစက်မှုပေါင်း28,000ကျော်သွားခဲ့ပြီးဟိုတယ်တွေနဲ့တခြားအဆောက်အဦတွေကိုစေရုံတွေအဖြစ်အသွင်ပြောင်းပြီးကုသမှုတွေလုပ်ပေးနေရပါတယ်။တောက်ကြနေကတရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးသူမရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဒီဗိုင်းရပ်စ်ပိုးစတ်တွေတည်ရှိခဲ့တဲ့တရုတ်နိုင်ငံမှာရောဂါပိုးကူးစက်သူတယောက်မှမရှိခဲ့တဲ့ဒုတိယနှစ်မြောက်နေ့ဖြစ်လာခဲ့ပါတယ်။တိုင်းပြည်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတာကြောင့်အမေရိကန်ပြည်ထောင်စုဟာလာမယ့်စနေနေ့သကောင်ရံအချိန်ကစလို့အိန္ဒိချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေနဲ့နယ်စပ်ဖြတ်ကျော်ခွင့်ကိုပိတ်တော်မှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ And all of those measures that we're putting in place will protect the health of all three
အခုချမှတ်လိုက်တဲ့အရေးယူဆောင်ချက်ချက်တွေဟာဒီသုံးနိုင်ငံစလုံးကပြည်သူတွေရဲ့ကျန်းမာရေးကိုအကာအကွယ်ပေးမှာဖြစ်တယ်လို့လူများအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းဝင်ရောက်တာကြောင့်ကျန်းမာရေးဝန်ဆောင်မှုစွမ်းအားကျဆင်းနေတာကိုလည်းရော့ကျစေမှာဖြစ်ပါတယ်လို့ပြောသွားတာပါ။တတိုင်းပြည်လုံးအသွာအလာတွေပိတ်ပင်မဲ့ကိစ္စကိုတော့လိုအပ်လာလိမ့်မယ်လို့မထင်မိကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယား၊နယူးယောက်၊အီလီနွိုင်းနဲ့ကနက်တီကက်ပြည်နယ်တွေကတော့ရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတန်း40ရှိတဲ့ပြည်နယ်သူပြည်နယ်သားတွေကိုအိမ်ပြင်မထွက်ကြဖို့ကြာတာပရိနေကအမိန့်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေတဲ့ virus ကြောင့်သေဆုံးသူအရေအတွက်233ဦးရှိသွားခဲ့ပြီးရောဂါပိုးကူးစက်သူအရေအတွက်ကတော့18,900ကျော်ရှိလာခဲ့ပါတယ်။နေဆက်တွေကိုပိတ်ပစ်မဲ့ကြေညာချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနိုင်ငံသားတွေခီးသွားလာမှုနဲ့ပတ်သက်လို့သတိပေးချက်ကိုမကြုံစဖူးအဆင့်၄အထိတိုးမြှင့်ခဲ့ပြီးမှကြေညာခဲ့တာပါ။အဆင့်၄အရအမေရိကန်နိုင်ငံသားတွေပြပခီးမသွားကြဖို့နဲ့ပြပရောက်အမေရိကန်တွေကိုလည်းတိုင်းပြည်ကိုအမြန်ဆုံးပြန်လာဖို့သတိပေးထားတာဖြစ်ပါတယ်။American stock share ဈေးတွေတောက်ကြနေဈေးကွက်ပိတ်ချိန်မှာဒီတစ်ပတ်တင်လာနေဈေးဖွင့်နေအချိန်ကထက်ဈေးနှုန်းတဲ့စနစ်ရကန်တုံးထိုးကျသွားခဲ့ပါတယ်။ဒါကြောင့်ဒီသတင်းပတ်ဟာ Wall Street အတွက်2008ခုနှစ်စီးပွားရေးအကြက်တဲဖြစ်ခဲ့ပြီးနောက်ပိုင်းအဆိုးဆုံးသတင်းပတ်ဖြစ်သွားခဲ့ရပါတယ်။ Coronavirus ကြောင့် American စီးပွားရေးနဲ့နဲ့ဆိုင်ဆိုင်ကျဆင်းစေလိမ့်မယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေအကြဆိုးရင်ပူပန်မှုတွေကြီးထွားလာနေတာကြောင့်လည်းအခုလိုကျဆင်းသွားရတာပါ။တောက်ကြနေက Dow Jones Industrial Average ကအမှတ်900အထိကျဆင်းသွားလို့တန်ဖိုး18ရာခိုင်နှုန်းဆုံးရှုံးရတာဖြစ်တယ်လို့ S&P ကလည်း15ရာခိုင်နှုန်းကျဆင်းခဲ့ပြီး Nasdaq က 12.6 ရာခိုင်နှုန်းဆုံးရှုံးခဲ့ပါတယ်။ဒီနေ့တည်းအစုရှယ်ယာဈေးကွက်မှာဈေးအမြင့်ဆုံးဖြစ်ခဲ့တဲ့အချိန်ကတည်း20ရာခိုင်နှုန်းဈေးကျဆင်းခဲ့တာဖြစ်ပြီးအခုအချိန်မှာတောက်လျှောက်ကျဆင်းနေတာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်နလန်ထူရေးအစိုးရရဲ့ကြေညာချက်တွေကြောင့် အကောင့်ဘက်ကိုရှုမြင်ကြပြီးတောက်ကြနေကနဦးပိုင်းဈေးဖွင့်ချိန်မှာတက်ဈေးနဲ့စခဲ့ပြီးမြဲလဲနေ့လယ်ပိုင်းမှာတော့အကြဘက်ကသာဦးတည်သွားခဲ့တာပါ။ချက်တာပရင်းတွေကအမေရိကန်ထက်လွတ်တော်ကတန်ဖိုးအမေရိကန်ဒေါ်လာ1 trillion ရှိတဲ့စီးပွားရေးပြန်လည်နယ်လန်ထူရေးဥပဒေကိုအတည်ပြုပေးခဲ့ပါတယ်။တခြားအာရှနဲ့ဥရောပဈေးကွက်တွေမှာတော့အစုရှယ်ယာစီးအနည်းငယ်မြင့်တက်ခဲ့ပြီးမြဲလဲလွန်ခဲ့တဲ့အပတ်တွေကတလုံးတစ်ခဲနဲ့ဆုံးရှုံးခဲ့ရတာတွေပြန်ကောင်းမိဖို့အရေးကတော့အတော်လေးအလံဝေးနေစေဖြစ်ပါတယ်ခင်ဗျာ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာဘာသာအစီအစဉ်စီစဉ်ရဲ့စနေနေ့မနက်ခင်းတွေကိုသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါရခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေမှုကိုတားဆီးဖို့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပေးနေတဲ့စစ်တင်နှံတွေအားလုံးကိုရပ်ဆိုင်းလိုက်ရပြီဖြစ်ပါရ။အီရတ်ကအမေရိကန်တပ်ဖွဲ့ဝင်အများပြားကိုလည်းကူဝေးနိုင်ငံကိုယာယီပြောင်းရွှေ့နေရခြားထားလိုက်ရပြီလို့အမေရိကန်ကာကွယ်ဝင်ကြီးဌာနကတာဝန်ရှိသူကတောက်ကြနေက VOA ကိုပြောခဲ့ပါရ။ဒါပေမဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေအတွက်အကြံပေးအဖြစ်ဆောင်ရွက်မဲ့အငယ်စားအဖွဲ့အဖွဲ့ကတော့ဆက်ရှိနေမှာဖြစ်ပါရလို့အမေရိကန်ကာကွယ်ဝင်ဌာနကအမိမဖော်လို့သူအရာရှိကပြောပါရ Islamic State ISD ကိုတိုက်ခိုက်နေတဲ့စစ်စင်ရေးတွေကိုအနည်းနဲ့အများထိခိုက်မှာဖြစ်ပေမဲ့ဆက်လက်ဆင်နေသွားမှာဖြစ်တယ်လို့လည်းသူကပြောပါရ ISD ကိုနှိမ်နင်းနေတဲ့နိုင်ငံကညွန့်ပေါင်းတပ်ဖွဲ့တွေအနေနဲ့အရေးပါတဲ့တပ်ဖွဲ့တပ်သားတွေကိုအီရတ်အစိုးရနဲ့အမေရိကန်အကျိုးစီးပွားကိုရှေ့ရှုပြီးအီရတ်ကအခြေစိုက်စခန်းတွေမှာဆက်ထားမယ်လို့လည်းအရှိလက်ပိုင်းဒေသအမေရိကန်စစ်စင်ရေးတွေကိုကြီးကြပ်ကွက်ကွဲရတဲ့ဗဟိုကွက်ကွဲစစ်ဌာနချုပ်စန်ကောမ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရIS ဖွဲ့ကိုတိုက်ခိုက်ဖို့လက်ကျင့်တင်ဒန်းပေးရေးကိုအဓိကထားလှုပ်ဆောင်နေတဲ့နိုင်ငံကညွန့်ပေါင်းတပ်ဖွဲ့ဝင်တချို့လည်းလာမယ့်ရက်တွေတွင်သူတို့ရဲ့မိခင်နိုင်ငံကိုယာယီပြန်ကြလိမ့်မယ်လို့လည်းဆိုပါတယ်။ဒါပေမဲ့ပြည်နိုင်ငံကတပ်ဖွဲ့ဝင်တွေမိခင်နိုင်ငံကိုပြန်ကြမလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥရောပတိုင်းနိုင်ငံတွေမှာလည်း COVID-19 ရောဂါပိုးပြန့်နေနေမှုကိုစ조사ထိန်းချုပ်နေကြရတာပါ။ဥရောပတိုက်ဗဟိုကွက်ကွဲရေးစစ်ဌာနချုပ်ကအမေရိကန်စစ်ဗိုလ်ချုပ်ကြီး Todd Walters ကကမ္ဘာနဲ့အဝမ်းယောဂါကူးစက်ခံရတဲ့တပ်ဖွဲ့ဝင်တွေရဲ့သုံးပုံနှစ်ပုံဖြစ်တဲ့တပ်ဖွဲ့ဝင်35ယောက်ဟာသူ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်။အထက်ရှေ့တောင်အာရှတိုက်အတွင်းကိုရိုနာဗိုင်းရပ်စ်အရှိမြင့်ကူးစက်ပြန့်နှံ့နေပေမဲ့ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံနဲ့ရှီလျားတဲ့နယ်နိမိတ်ချင်းထိစပ်မှုတွေရှိနေတဲ့မြန်မာနဲ့လာအိုနိုင်ငံတွေမှာတော့အခုချိန်ထိဗိုင်းရပ်စ်ပိုးကူးစက်သူတယောက်မှမရှိသေးဘူးလို့ပြောဆိုရတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်း The Straits Times သတင်းစာမှာဖော်ပြထားပါတယ်။အခုချိန်ထိဗိုင်းရပ်စ်ပိုးကူးစက်တယ်လို့တန်တရားရှိသူအားလုံးမှာရောဂါပိုးကူးစက်နေခြင်းမရှိတာကိုတွေ့ရတယ်လို့နှစ်နိုင်ငံစလုံးကပြောနေကြတာပါ။ဒါပေမဲ့နှစ်နိုင်ငံပေါင်းလူဦးရေတန်း60လောက်ရှိတဲ့ဒီတိုင်းပြည်တွေမှာကိုရိုနာဗိုင်းရပ်စ်ရှိမရှိဓာတ်ခွဲဆန့်သတ်မှုတွေ300လောက်ပဲပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရှိတဲ့ဆိုတဲ့တန်တရားနဲ့တိကျစောင့်ကြည့်ခံရသူအနည်းဆုံး10ဦးလောက်သေဆုံးသွားခဲ့ပြီဖြစ်တာကြောင့်အစိုးရကယောဂါပိုးကူးစက်သူမရှိကြောင်းစိတ်သက်သာရဖို့ပြောဆိုနေမှုတွေကလည်းထိရောက်မှုမရှိဘူးလို့ဆိုပါတယ်။ဒါကြောင့်လည်းမကြသေးခင်ရပိုင်အတွင်းကရန်ကုန်နဲ့မန္တလေးစတဲ့မြို့ကြီးတွေမှာစိုးရိမ်စိမ်းတဲ့ဈေးတွေအလူရွယ်ဝယ်ယူမှုတွေဖြစ်ပေါ်ခဲ့တာပါ။အိနီဂျင်တွေအပါအဝင်ဒီကမ္ဘာလုံးအတိုင်းအတာအနေနဲ့ COVID-19 ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာနဲ့လာအိုနှစ်နိုင်ငံစလုံးကလည်းစာတင်ကြောင်းတွေပိတ်ပစ်တာဆေးရုံတွေနဲ့အစ်တအနေထားနဲ့ရှိနေကြတာကိုလည်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါရယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ဟာကမ္ဘာနဲ့ပြန့်နှံ့နေတဲ့ကာယရောဂါကြီးအဖြစ်အခုလအစောပိုင်းမှာကြေညာခဲ့ပြီးရောဂါပိုးကူးစက်ခြင်းမရှိသေးတဲ့တိုင်းပြည်တွေအနေနဲ့လည်းပေါ့ဆခြင်းမပြုဘဲခုတိုင်းပြည်ကိုအနည်းနဲ့အမြန်ရောက်လာမယ်ဆိုတဲ့စိတ်နဲ့ချုပ်တင်ပြင်ဆင်ထားကြဖို့ကိုသတိပေးထားပါသေးခင်ဗျာ စနေနေ့မနက်နောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းဆောင်မတွေကိုဆက်လက်နားဆင်ကြအောင်ပါခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်ကိုတားဆီးနိုင်ရေးအတွက်မလိုအပ်ဘဲပြည်သူတွေအိမ်ပြန်မထွက်ကြဖို့အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီလိုကန့်သတ်မှုတွေကြောင့်အသွားအလာလုံးဝနှီးပါကျဲသွားပြီးနေစဉ်လဲပတ်နေတဲ့စီးပွားရေးလုပ်ငန်းတွေပါအကြီးအကျယ်ထိခိုက်ကြဆင်းလာနေတယ်လို့ဒေသခံတွေကပြောဆိုတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာဒေသခံပြည်သူတွေမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကကြာသပတေးနေ့ညမှာအမိန့်ထုတ်လိုက်တာပါအိမ်ပြန်မထွက်ဘဲနေရမယ့်ကာလကိုမတ်လ20ကနေဧပြီလ20အထိတစ်လတာသတ်မှတ်ထားပါတယ်ဒါဟာကယ်လီဖိုးနီးယားဒေသခံတန်40လောက်ကိုလွှမ်းခြုံတက်ရောက်တဲ့သဘောဖြစ်ပါတယ်အစားအသောက်ထွက်ဝယ်တာဆေးဝါးထွက်ဝယ်တာနဲ့ ဓာတ်ဆီသွားထည့်တဲ့လိုအပ်ချက်မျိုးကလွဲရင်လူတွေနေမှာပဲနေကြဖို့တားဆီးထားပါတယ်။ပြည်내အုပ်ချုပ်ရေးမှူးရဲ့ဒီတားဆီးချက်မတိုင်ခင်ကတည်းကအချို့မြို့နယ်တွေမှာအိမ်ပြင်မထွက်ရရုပ်ရှင်ရုံအားကစားပွဲနဲ့စားသောက်ဆိုင်တွေမှာလူမစုရဆိုတဲ့ကန့်သတ်ချက်တွေရှိခဲ့တာကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ဘေးအေရီယာမှာရှိတဲ့ဘတ်ကလေးမြို့ပဲဖြစ်ပါတယ်။ဒီကန့်သတ်ချက်ကြောင့်စီးပွားရေးအထိနာလာရတယ်လို့ဘတ်ကလေးမြို့မှာ Royal Rangoon ဆိုတဲ့စားသောက်ဆိုင်ဖွင့်ထားတဲ့ပိုင်ရှင်ဦးထွန်းလင်းက VOA ကိုရှင်းပြပါတယ
်။ဘတ်ကလေးစီးပွားရေးအမိန့်ထုတ်တယ်။18ရက်နေ့မှာလူမစုအောင်ပြည်မထွက်အောင်အိမ်မှာပဲနေရမယ်။ဟုတ်ကော Social Distance နဲ့သွားရမယ်။ဆိုတော့တိုင်မှာစားလို့မရအောင်အိမ်ဝင်ပဲယူဝဲသွားလို့ရမယ်။စားမယ့်လူမရှိတော့ဘူး။ရှိတော့ဆိုတော့ရောင်းက 5% လောက်ပဲရှိတယ်။တိုင်မှာလည်းဒိုင်းနေမရှိဘူးဆိုတော့မြို့ရောင်းခရူကလည်းချက်ဆရာမှမရှိတော့တာ။တော့သူတို့လည်းအိမ်ပြန်အားတော့တာပေါ့။ရုတ်တရက်ဆိုတော့လည်းလူတွေကကြောက်လန့်ပြီးတော့ထွက်မလာတော့ဘူး။ချိန်ကဘယ်လောက်ကြာအောင်လဲမသိဘူး။အခုက state ကမနေ့ကတခါ announce လုပ်လိုက်တယ်ဆိုတော့ပိုဆိုးလာပြီပေါ့အချိန်နဲ့ကဒီယောဂကြီးမပြီးမရှင်းကပြီးွားရေးရရှိမှာမဟုတ်
ဘူး။ကယ်လီဖိုးနီးယားမှာလူတွေအိမ်မြင်မထွက်ကြဖို့ဆိုတဲ့အရေးပေါ်ကြေညာချက်ကြောင့်အသွာလာအားလုံးနှိပါရဆိုင်သွားပြီးပြည်သူတွေစားနပ်ရိက္ခာဝယ်စုထားရင်းအိမ်တွေမှာပဲနေနေရတော့မယ်လို့ Los Angeles မြို့ကအငိမ့်စားဆရာဝန်ကြီးတူဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အခုလော့ခ်ဒေါင်းလုပ်ပြီးတော့အခြေအနေကတော့ဟိုငြိမ်သက်သွားတယ်လို့ပြောမှာပေါ့ကားသွားလာလေအရန်နေသွားတယ်ဒီနှောင်းကနှစ်နာရီလောက်မောင်းရပဲ free way ဆိုလို့ချင်းအခုနိုင်ဝက်နဲ့ကိုမောင်းလို့ရပြီလမ်းမပေါ်မှာလည်းကားတွေအရန်နေသွားတယ်เจ้าတွေလည်းအကုန်ပိတ်ထားတော့အဲ့မှာเจ้าကားလည်းမရှိလူလည်းမရှိဆိုတော့ကျွန်တော်တို့ LA မြို့ကတော့အရန်ကိုငြိမ်သက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့အခက်ခဲကတော့အာအိမ်မှာပဲနေရမယ်ဆိုတော့ဒီအစာအတောက်တွေအာလုံလုံလောက်လောက်ရှိနေမယ်ဆိုလို့ရှိရင်တော့ဘာမှအခက်ခဲမှုတော့မရှိပါဘူးကျွန်တော်တို့ LA မှာလုံခဲတဲ့တပတ်ကျော်ကတည်းကကျွန်တော်တို့လိုအပ်တဲ့အစာအတောက်တွေပစ္စည်းတွေကိုလူရပြီးဝယ်နေကြခဲ့တယ်
အလားတူပဲကယ်လီဖိုးနီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နီဗားဒါးပြည်နယ်မှာလည်းလူတွေအိမ်ပြင်မထွက်ကြဖို့ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့အမိန့်မထုတ်သေးပေမဲ့လောင်ကစားမြို့တော်အဖြစ်လူသိများတဲ့လက်စ်ဗေးဂတ်စ်မြို့မှာတော့စားသောက်ကုန်ရောင်းတဲ့စူပါမားကတ်တွေကလွဲရင်တစ်မြို့လုံးအပြင်မထွက်ကြဖို့အမိန့်ထုတ်ထားတာကြောင့်စီးပွားရေးလုပ်ငန်းအားလုံးနီးပါးရပ်ဆိုင်းသလောက်ဖြစ်သွားရတယ်လို့ကာစီနိုလောင်ကစားရုံတွေနဲ့ဟိုတယ်တွေကိုဆူရှီစားစရာတွေတင်သွင်းနေတဲ့ဆန်နီဆူရှီလုပ်ငန်းပိုင်ရှင်ဦးဆန်ကြီးကပြောပါတယ်
အခုတော့ကျွန်တော်တို့ကဟိုဟိုတယ်နဲ့ပတ်သက်လို့တော့အကုန်ရက်သွားတာပေါ့ဗျာရက်တယ်ဆိုတာလောကကိုရက်တဲ့လောက်ဖြစ်သွားတာပေါ့နောက်ပြီးတော့ရက်တယ်ဆိုတာဟိုတယ်ကြီးကအကုန်လုံးပိတ်ထားတာ哦အဲ့တော့စူပါမားကတ်တွေကလည်းအရောက်နေနေတက်လာတာပေါ့တက်လာဆိုတော့သူတို့ကကျွန်တော်တို့ရဲ့ကာဗနာကစူပါမားကတ်တွေကြတော့သူတို့ဖွင့်ထားခိုင်းတယ်ဖွင့်ထားခိုင်းတယ်ဆိုတော့အဲ့ဒီကအလုပ်သမားတွေဝန်ထမ်းတွေကလာပြီးလုပ်ကြရတယ်ကျွန်တော်တို့ကလည်းအဲ့ဒီမှာဆူရှိတွေတင်တဲ့အတွက်ကျွန်တော်တို့ကလည်းလူပေါ့အနည်းဆုံးမီနီမမ်ပေါ့မီနီမမ်ဆိုတာအရင်တော့ကွာ7ရက်လောက်လို့လို့ရှိရင်ကျွန်တော်တို့ကခုချိန်တော့4ရက်လောက်နဲ့အလိုဆူရှိတွေလိုက်ပို့ရတာပေါ့ဗျာအဲ့တော့ဟိုကတော့စီးပွားရေးကတော့ဘယ်လောက်ထိခိုက်လဲဆိုရင်ကျွန်တော်ထင်တာတော့90ရာခိုင်နှုန်းလောက်ထိခိုက်တာပေါ့လောလောဆယ်လေးရက်နေတာပေါ့အဲ့တော့အများကြီးထိခိုက်တာ
ကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအခုချိန်ထိ1100ဝန်းကျင်ရှိပြီးအဲ့ဒီတည်းကအနည်းဆုံး19ဦးသေဆုံးခဲ့ပြီဖြစ်ပါတယ်အမေရိကန်အရှိတ်ဘက်ခြမ်းလူနေထူထပ်တဲ့နယူးယောက်ပြည်နယ်ကတော့အမေရိကန်ပြည်ထောင်စုထဲမှာယောဂကူးစက်ခံရသူအများဆုံးဖြစ်နေပြီး9100အထက်မှာရှိလာပါတယ်။သေဆုံးသူကအနည်းဆုံး35ဦးရှိနေပြီဖြစ်ပါတယ်။အမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီနဲ့အနီးအနားကမေရီလန်း၊ဗာဂျီးနီးယားပြည်နယ်တွေမှာတော့လူစုဝေးနိုင်မဲ့စားသောက်ဆိုင်တွေ၊ရုပ်ရှင်ရုံအားကစားပွဲ၊ဖြိုပြင်းရေးပွဲတွေအားလုံးပိတ်ပင်ထားပြီးနယူးယောက်နဲ့ကယ်လီဖိုးနီးယားလိုလူတွေအားလုံးအိမ်ပြင်မထွက်ရဆိုတဲ့အမိန့်မျိုးမကြခင်ရက်ပိုင်းအတွင်းပြည်နယ်အုပ်ချုပ်ရေးမှုတွေကထုတ်ပြန်ကြေညာလေမလားဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေဒေသခံတွေကြားထွက်ပေါ်နေပါတယ်။ကျွန်တော်ညဝင်းအောင်စူးစီးတင်ပြခဲ့တာ
ပါ။နယူးယောက်မြို့ကတရုတ်တန်းစီဟာကိုရိုနာဗိုင်းရပ်စ်ပြန့်လာနေတဲ့ခရီးရိုက်ခတ်မှုကိုခံနေရပါတယ်။တရုတ်တန်းစီကစီးပွားရေးလုပ်ငန်းရှင်တွေဟာအခုလိုအကျတဲ့ကာလမှာအရေးပေါ်ကူညီကယ်ဆယ်ရေးသတ်မှတ်ချက်တွေစတင်လှုပ်ဆောင်ပေးဖို့အစိုးရကိုတောင်းဆိုနေကြပါတယ်။သတင်းတောက်ချန်ချန်ပေးပို့ထားတဲ့သတင်းလွှာကိုပြောပြပါမယ်ရှင်။ကျင်ချန်ရန်စားသောက်ဆိုင်ဟာနယူးယောက်မြို့ကဘရုတ်ကလင်းရှစ်လန်းတရုတ်တန်းစီမှာရှိပါတယ်တရုတ်နှစ်တကူကာလကစပြီးစီးပွားရေးကတော်လေးကိုကျဆင်းသွားတာပါချန်ချင်းချန်စာတာဆိုင်ရဲ့ဝန်ထမ်းတဦးကအခုလိုပြောပါတယ
်သူ很少人出来晚上
few people come
ရစာလာစားကြတဲ့သူတွေကနည်းနည်းပဲရှိပါတယ်အရင်ကဒီချိန်မှာအရန်လူကြပေမဲ့အခုတော့လူကိုမဝင်တော့တာဒီလိုပဲထိုင်ပြီးတော့စကားပြောနေကြရတာပါပဲ
New York စီးပွားရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဂျင်ရှန်ယူကတော့ Manhattan တရုတ်တန်းစီ Brooklyn ရှစ်လန်းစီနဲ့ Queens ကတရုတ်တန်းစီတို့ဟာအတော်ကြီးကိုစီးပွားရေးကျလာနေတဲ့အကြောင်းခုလိုပြောပါတယ
်။我想那个布鲁伦或者是皇后区的
supermarket 对撇撇沙造山那边撇撇 Brooklyn 的 Queens 噶第六单子阿龙哥提改你了吧？路都噶标多了吧 ？New York 第六公仔前面阿丁噶，阿酷个有个也可以讲西瓜伊提改木哈。第六单子噶沙造山单对那里阳山里呢，噶把那可以做龙眼里嘛，阿在也该弄着提改多嘞，路苏巴嘞。西瓜伊是没别的不不，第六单子噶公仔里里呢，那是前里呢来了泥土撇啊，泥巴路嘞路嘞，真想有个标吧嘞。
现在。糖食减少。
For example, 我们
在马拉萨的队内多被卖，啊，啥到队因来不阿的龙眼阿罗多得拉的，路都个表话嘞。云南队小部罗时间他拉们死了早呢，这个路纽约嘛 ，coronavirus 不比罗过上后面拉们所以喏，第路都嘛阿米阿比哈路也多奈奈早，突然到渐渐个突然被不查话嘞，这么快牛发现。
Australia 那个嘛 ，coronavirus 嘛变不阿伊就是阿尼的情嘛，那个伢他去多阿里乌。到家你啊，傻逼！别问我们别罗葫芦被变来吧嘞！人家你妈要是你家的，可把那气多厉害嘞！你讲气先撇在哪里？哪吒被变哪里讲？都快要你家吧咪！那老是 Australia 人家嘛 ，COVID-19 debut 路那物业可能要叫你吧咪？古罗 Australia 人家哈，龙中王叫你感染他人，人家的人家路骗你吧咪 ？March 啦，那些年你到家你啊傻逼咯！人家家的气的如果我们看到吧不？你是 New Zealand 人家嘞，阿拉如果人家家他去的那个北美那吧不 ？Australia 人家个，或者老人家只有伊人，当国里啊呢，意大利啊那里去多那个呗，稳稳被变个了吧？问你就 Scott Morrison 啊咯 ，COVID-19 古生物搞过一段，不比这边呢也有好多呢，上月多没录表嘛嘞。
The overwhelming proportion of cases in Australia have been imported, and the measures we've put in place.
ဒီနိုင်ငံမှာကူးစက်ခံရသူအများစုကပြည်ပကနေပြန်လာကြသူတွေပါ။ဒါကြောင့်ပြည်ထဲမှာအခုပိတ်ပင်ပြီးရေးယူဆောင်ရွက်တာပါ။ထိရောက်မှုရှိတာကတော့သိတာပါပဲ။ပိုပြီးစိတ်ချရအောင်ဒီတက်မကတိုးပြီးအရေးယူဆောင်ရွက်ဖို့ရှိပါတယ
်။ Australia နိုင်ငံသားအတော်များများဟာလေပြန်မလာနိုင်ကြပဲတခြားနိုင်ငံတွေမှာပိတ်မိနေကြပါတယ်။ဒီလိုပါပဲ။ Australia နိုင်ငံမှာရောက်ရှိနေကြတဲ့ကမ္ဘာလှည့်ခီးသွားတွေဟာလေဒုက္ခရောက်နေကြပါတယ်။ COVID-19 ပြဿနာကြောင့်လေကြောင်းခီးစင်တွေဖြစ်သိမ်းတာ၊နေဆက်တွေပိတ်ပစ်တာတွေကြောင့်ကမ္ဘာလှည့်ခီးသွားတွေစိတ်ပျက်နေကြပါတယ်။ Sydney မြို့မှာရောက်နေတဲ့ Britain နိုင်ငံသူ Emily Robertson ကတော့ဖြစ်နိုင်ရင် England ကိုအမြန်ဆုံးပြန်ပြေးချင်ပါတယ်တဲ့။
Huge worry, like other side of the world with my family and stuff, and we've had like quite a few cases.
They be no sabu mi ba de. England ma jamaru mi ta su ni de niya ne tai bi ma we de a ya ma lu tchu ga COVID-19 ku set ni de so ra cha ya lo sabu mi ya ba. Sai ee ee tha bu ga do ma lwe ba u. Di chein ma le yin lat mat ya bu ga le khat ba bi de ne. Jaw bu ain ne la de tourist twe ga le tan si ni cha ya da ga a mya ji. De ka ko sai pyet sia kaung ne a phit ba ba shin.
COVID-19 ကရဲ့ကြောင့်ကမ္ဘာတဝန်စီးပွားရေးထိခိုက်နေတာကြောင့်ကြားကန်တဲ့အနေနဲ့ဩစတြေးလျဗဟိုဘဏ်ကနေအတိုးနှုန်းကို 3.25% အထိစံချိန်တင်လျှော့ချပေးလိုက်ပါတယ်။ယင်းဒီမြုပ်နှံသူတွေကလည်းအထိတ်တလန့်နဲ့ဆုံးရှုံးမှကြောက်ပြီးဒေါ်လာတန်ပေါင်းထောင်နဲ့ချီတဲ့ stock share တွေကိုထုတ်ရောင်းနေကြပါတယ်။ဒါကြောင့်မလို့ဩစတြေးလျ stock share ဈေးကွက်ကမောက်ကမဖြစ်နေပါတယ်လို့ Sydney မြို့ကနေသတင်းတောက် Phil Master က VOA အတွက်သတင်းပေးပို့ထားပါတယ်။ကျွန်မခင်ဆိုးဝင်ပါ
။ဒုက္ခသည်စခန်းတွေမှာ coronavirus ကူးစက်ပြန့်နှံ့ခဲ့ရင်အတော်ကိုထိမ့်ရခက်တဲ့အခြေအနေမျိုးတက်ရောက်လာလိမ့်မယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဖွဲ့တွေကသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်တန်30လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးအတော်များများကအလွယ်တကူပဲယောဂကူးစက်နိုင်တဲ့အနေအထားမျိုးမှာနေကြတာပါ။ဒုက္ခသည်တွေဖို့ယောဂကူးစက်လာနိုင်တဲ့အခြေအနေမျိုးတွေကြိုတင်ပြင်ဆင်ထားဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကလည်းထောက်ပြနေကြပါတယ်။
Many of these refugees are often packed very tightly into camps, and that makes a big difference to transmission. The access, of course.
ဒုက္ခသည်စခန်းအတော်များများကလူတွေကြက်ညက်နေအောင်ထားထားတာရင်းနဲ့မိလာစနစ်လေကောင်းကောင်းမရှိကြဘူး။သူတို့အစားအသောက်အာဟာရဟာလည်းပုံမှန်လောက်ပဲရှိတာပါ။သူတို့မှာစိတ်ဖိစီးမှုတွေများတာကလည်းခုခံအားစနစ်ကိုကျဆင်းစေပါတယ်လို့ London King College ကကျန်းမာရေးပညာရှင် Professor Richard Sullivan ကပြောသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒုက္ခသည်စခန်းမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်9000လောက်ရှိနေပြီးတော့သူတို့မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဗဟုသုတလေးနေကြပါလေ။ယောဂနာမည်တော့မမှတ်မိပါဘူး။တခြားနိုင်ငံတွေမှာလူတွေတည်တယ်လို့တော့ကြားပါတယ်။ လက်စီးရမယ်လို့တော့သိပါတယ်လို့ဒုက္ခသည်တယောက်ကပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒုက္ခသည်စခန်းမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်9သိန်းလောက်ရှိနေပြီးတော့သူတို့မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဗဟုသုတလေးနေကြပါတယ်ယောဂကုဆက်လာမှာကိုစိုးရိမ်နေတဲ့အတွက်စခန်းမှာအကူအညီပေးဖို့လာရောက်သူတွေကိုတေချာဆန့်သက်စစ်ဆေးဖို့နဲ့နောက်ထပ်ပြင်ပကအကူအညီပေးဖို့လာရောက်တဲ့သူတွေကိုလက်မခံဖို့လဲစခန်းအာဏာပိုင်တွေကထိန်းချုပ်နေကြပါတယ်ကင်ညာ၊ဘင်္ဂလားဒေ့ရှ်၊အီရတ်၊လက်ဘနွန်စတဲ့နိုင်ငံတွေကဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့လုံလောက်တဲ့ကျန်းမာရေးအသည့်တွေကိုမရရှိကြပါဘူး။တူရကီ၊ဂရိနယ်ဆန်းနဲ့ဂရိကျွန်းစုတွေကလည်းထောင်ထဲချီတဲ့ရွှေပြောင်းအခြေချတွေဟာယာယီဒုက္ခသည်စခန်းတွေမှာနေနေကြရပါတယ်။ဥရောပတစ်လောကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်ဒီဒုက္ခသည်တွေကိုအမြန်ဆုံးဘေးလွတ်ရာရွှေ့ပေးဖို့လိုတယ်လို့အကူအညီပေးရေးအဖွဲ့တွေကတိုက်တွန်းနေပါတယ်
။ The question is will they be able to redeploy?
ဒီနေရာမှာမေးခွန်းထုတ်ရှင်းရတာတော့ဒီလူတွေအလုံးပြန်ပြီးနေရာချထားနိုင်မှာမလားဆိုတာပါပဲလို့ London Imperial College ကဘာလုံးဆိုင်ရာကျန်းမာရေးပညာရှင် Professor Calypso Cholkidu ကပြောပါတယ်။ကမ္ဘာချမ်းသာတဲ့နိုင်ငံကြီးတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အန္တရာယ်ကိုခက်ခဲခဲခဲကင်တွေနေကြရတဲ့အတွက်ဒုက္ခသည်စခန်းတွေမှာသာယောဂပိုးကူးစက်လိုက်ရင်ကြီးမားတဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်ရမှာပဲဖြစ်ပါတယ်။ VOE သတင်းတော် Henry Ridgewell သတင်းပေးပို့ထားတာကိုတင်ပြခဲ့တာပါ။ကျွန်မများသတင်းအောင်ပါရှင်
။ကမ္ဘာကယောဂ COVID-19 မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့မှုမရှိသေးပေမဲ့ကြိုတင်ကာကွယ်တဲ့အနေနဲ့အရေးပေါ်ဆေးကုသမှုလုပ်ငန်းတွေလူထုကိုကျန်းမာရေးပညာပေးအစီအစဉ်တွေမှာမြမဆရာဝန်တွေဆေးလောကနယ်ပယ်ကကျန်းမာရေးပညာရှင်တွေစုပေါင်းပြီးစေတနာဝန်ထမ်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အသင့်ဖြစ်နေကြသလိုလူထုကလည်းပူးပေါင်းပါဝင်ကြပါလို့မြမနိုင်ငံဆရာဝန်များအသင်းအဖွဲ့ဝင်တို့ကတိုက်တွန်းပြောဆိုလိုက်ပါတယ်ကျန်းမာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆရာဝန်များအသင်းတို့ပူးပေါင်းဆောင်ရွက်ကြမယ် COVID-19 ကာကွယ်ကုသထိန်းချုပ်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်ပါဝင်ဆောင်ရွက်ဖို့စီစဉ်နေတာနဲ့ပတ်သက်လို့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးက VOA မြန်မာပိုင်းကိုအခုလိုစပြောပြပါတယ
်ကျွန်တော်အခုဒေါက်တာဝင်းစော်တို့နဲ့ထိတ်ဆက်ပြီးဆွေးနွေးပေးထားပါတယ်အကုသရေးပိုင်းမှာလည်းလူဝင်လူရက်တို့ပညာပေးပိုင်းမှာလည်းလူဝင်လူရက်အခုလောဆရာတို့ပညာပေးပိုင်းမှာကျွန်တော်တော့ချက်လုပ်ဖြစ်ပါတယ်ဆိုတော့ဒီလူထဲတင်းတင်းတင်းရောက်ဖို့ဆိုတော့ကျွန်တော်တို့ဒီချက်ကိုပို့ပြီးတော့ invite အားလိုက်ထပ်ပြီးတော့ပို့လုပ်ဖို့လိုပါတယ်ပညာပေးဆောင်တွေဝေတာတွေပို့စာကတ်တာတွေဒါတပိုင်းတော့ကျွန်တော်တို့ဒီမီဒီယာအနေနဲ့ကျွန်တော်တို့တော့ချက်တချို့ဗီဒီယိုကလစ်လေးနဲ့တချို့အတန်ဖိုင်လေးနဲ့စသဖြင့်ပေါ့နော်ချေချေပြင်းပြင်းပြည့်အောင်တော့ဝိုင်းကြီးစ조사နေတယ်အဒီညောင်းနိုင်ငံဆောင်များတင်ရတဲ့ဒါမနေ့ကပဲကျွန်တော်တို့ကျင်ရတဲ့ထုတ်တာပေါ့နော်အကယ်၍များကျွန်တော်တို့ဒီကနေ့ပတ်သက်ပြီးတော့ဒီကျန်းမာရေးပညာပေးတာကိုကုသပေးမှာတိုးရဲလို့ရှိရင် volunteer ဆရာဝန်တွေဖိတ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဒါအင်မတန်မှကောင်းပါတယ်လက်ရှိတာဝန်ထမ်းဆောင်နေသောဆရာဝန်တွေကိုအင်အားဖြည့်တဲ့အနေနဲ့ကျွန်တော်တို့ဒီဆရာဝန်တန်းမဟုတ်တော့ဟောနော်ဒီဆရာဝန်များကဒါမှမဟုတ်ဒီကျန်းမာရေးနဲ့ပတ်သက်သောဒီ level ကပုံကိုရရနေပြီးတော့ဒါဝင်ရောက်ပြီးတော့စေနာဝန်ထမ်းအနေနဲ့ပါဝင်နေတဲ့ပါဝင်မှုတွေရှိနေတာဆိုတော့ဒါအင်မတန်မှအင်အားတည်းရဖြစ်ပါတယ်ဟုတ်ကဲ့ပါဖွဲ့စည်းလိုက်တံတန်းသွားမယ်ဆိုရင်လည်းကြောင်းနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတင့်ပါတယ်ပေါ့နော်
ဟုတ်ကဲ့ဆရာဟုတ်ဒီအများပြည်သူကြားထဲမှာလည်းကျန်းမာရေးဝန်ကြီးဌာနဘက်ကတော့အချိန်နဲ့တပြေးညီထုတ်ပြန်တာရှိတယ်သတင်းဌာနတွေကလည်းထုတ်ပြန်တာရှိရဒါပေမဲ့ကောလာဟာလာပြန့်နှံ့တာမျိုးတွေလည်းရှိရခါကြတော့ဒီလိုဆရာတို့လိုမျိုးဒီဆရာဝန်တွေကိုယ်တိုင်ကနေပြောပြတဲ့ပညာပေးမှုတွေကပိုပြီးအားသာမှုတက်ရောက်မှုရှိတယ်လို့ထင်လားဒီလိုမျိုးအပေါ်ဒီမှာရောဆရာပြည်သူကိုဗာများသတင်းစကားပါကျင်တာရှိပါလေရှင်
တော့အခုဒီတော့ဒီကျောင်းနေဟိုပြောရင်ထိရောက်လာဆိုတာထိရောက်နိုင်တဲ့ပမာဏတော့များပါတယ်အတူတူလည်းပဲဒီမလိုက်လာတဲ့လူတွေလည်းကျွန်တော်တို့ရှိတာပေါ့နော်ဆိုတော့အထူးသဖြင့်ကျွန်တော်တို့ဒီထက်လည်းပို့ပြီးတော့အချိန်ညှင်းပြီးတော့လူလူကြားမှာတော့ပို့လုံနိုင်ရင်တော့ပြည်သူလူတွေဟိုပို့ပြီးတည်လာမှာပေါ့နော
်ဟုတ်ကဲ့အခုဆရာတို့လည်းဒီရန်ကုန်မှာပေါ့နော်ဒီလူကြီးအထူးထက်တဲ့ဒီမြို့နယ်တွေပေါ့အထူးသဖြင့်သင်္ကန်းကျွန်းလိုမြို့နယ်တို့ဘာတို့မှလည်းဒီသက်ဆိုင်တဲ့ဒီမြို့နယ်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းပြီးတော့ဆရာတို့ဆရာဝန်တွေလည်းဟိုပညာပေးလုပ်တာလုပ်နေရကြီးလည်းရှိတော့အဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင်
အခုတော့ကျွန်တော်တို့ဒီတင်ကန်းညွန့်မြင့်နေမှာတော့ဒီတွတ်တော့ကိုစလေနဲ့ကျွန်တော်တို့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့နော်ကျန်းမာရေးအားသာဝန်ဌာနပါခြားဌာနဆိုင်ရာတွေလည်းပါပြီးတော့ကျွန်တော်တို့ဒီအစည်းအဝေးလုပ်ထားပြီးတော့ဟိုဖြစ်ပေါ်လာတဲ့အခြေအနေပေါ်မှာအကာအကွယ်ရေးကုသရေးထိန်းချုပ်ရေးပေါ်မှာပြင်ဆင်ထားတာရှိတယ်အခုတော့ဆိုတော့ကျွန်တော်တို့ကဒီ 1DS ကားတွေပေါ်မှာပြင်ရပေးလုပ်တာတယ်ကျွန်တော်တို့ဒီဈေးတွေပေါ်မှာဒီစီလင်ဒါနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ဈေးတွေမှာပြင်ရပေးလုပ်ငန်းတွေလုပ်တာတွေကတော့အခုလောလောဆယ်ကျွန်တော်တို့စောင့်နေပါတယ်ပိုစတာကတ်တာတွေရောကျွန်တော်တို့ဒီ hand speaker နဲ့ပြင်ရပေးအပိုင်းတော့ဗောနော်အဲ့ဒါလေးတော့ကျွန်တော်တို့လုပ်ဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံမှာရှိတဲ့ထူးသဖြင့်ပြည်သူလူထုဗောနော်ဆရာတို့ခုဒီကျမ်းမာရေးပညာပေးအနေနဲ့ဘာများပြောချင်တာရောရှိပါလဲရှင်
တော့ကျွန်တော်တို့နိုင်ငံမှာတော့ဒီအခြေအနေတစ်ခုကတော့လက်ရှိမှာကျွန်တော်တို့ကဒီတက်ခွဲဆန်းသက်မှုအဖြေရတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်ဟိုယောဂဘုကုသခံခြင်းမရှိဘူးလို့ကျွန်တော်တို့ကဟိုမဆိုလို့ဘူးတက်ခွဲခံအဖြေရကျွန်တော်တို့မတွေ့ရှိသေးတာပေါ့နော်သို့တော်လည်းပဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီမှာကဒါဒီအားလုံးသိတဲ့အတိုင်းပဲစာဝင့်နေလေးတွေအားလုံးရုန်းကန်နေရတော့ကြောင့်မလို့ဟိုနေ့စဉ်နဲ့အမျှတော့ကျွန်တော်ကဒီအလုပ်သွားလာလှူရှားမှုတွေတော့ဟိုလူစုလူဝေးအတန်အတန်မဟုတ်ရင်တော့မှအများစုနဲ့ကျွန်တော်တို့တွားနေရတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကတက်နိုင်တယ်လို့ပေါ့နော်ဒီထွက်ရမယ့်အခြေအနေရှိတယ်ဆိုရင်လည်းကိုယ့်ရဲ့တကူရေးတန်ရှင်းရေးလက်တန်ရှင်းရေးဒီလိုဆိုင်ဖို့နေမကောင်းတဲ့အခြေအနေဆိုလို့ရှိရင်ဒီ22ခေါင်းရှိတက်ဖို့စသဖြင့်ပေါ့နော်ကျွန်မနဲ့အားသမီးကထုတ်ပြန်ထားတဲ့ခါတွေကိုကျွန်တော်ကတက်နိုင်တော့ပြည်သူလူလိုက်နာနိုင်အောင်စူးစမ်းပြီးတော့အဖက်ဖက်ကတော့ဝိုင်းစူးစမ်းနေကြတာပေါ့နော်ဟိုအရင်ကြီးဒီနိုင်ငံတကာအချို့တွေလုတ်တလို့တော့ကျွန်တော်ဟိုလုတ်ဟိုလုတ်လို့မရနိုင်တဲ့အခြေအနေလည်းရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံရေးအခြေအနေလည်းပါတာပေါ့နော
်ဟုတ်ကဲ့ရှင
်ဆက်ဆက်တော့ကျွန်တော်ဝိုင်းစင်းသားပြီးတော့ကျွန်တော်တို့ကချင်းချင်းချင်းချင်းနဲ့ဒီခြေလမ်းတိုင်းအဆင့်ဆင့်တိုင်းတော့ကျွန်တော်တို့တွားနေပါတယ်ဗျ
ဒါကတော့ရန်ကုန်မြို့ကလူလူကြားမှာကျန်းမာရေးပညာပေးလုပ်ငန်းတွေကိုကိုယ်တိုင်ဦးဆောင်ပြီးလှုပ်ရှားနေသူတဦးလည်းဖြစ်တဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးဖြစ်ပါတယ်။ကျမစုမောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားနှစ်ဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ထိုင်းကျန်းမာရေးဌာနအရာရှိတဦးကသူ့ရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းမှာရှိတဲ့မြန်မာတွေအတွက်အတော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ်။ထိုင်းနိုင်ငံဘက်ကတရားဝင်ထုတ်ပြန်ချက်ထဲမှာကိုရိုနာဗိုင်းရပ်စ်ဦးဆက်ခံရသူတိုးလာတဲ့အရေးအတွက်ဖော်ပြပေမဲ့အတိအကျအားဖြင့်အမီနဲ့နိုင်ငံသားကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဌာနဘက်ကမြန်မာနိုင်ငံဘက်ကိုဒီကနေ့မှအကြောင်းကြားလာတယ်ဆိုပြီးဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးက VOA ကိုအတည်ပြုပြောကြားပါတယ်။
မြန်မာနိုင်ငံသားတအုပ်နဲ့မြန်မာနိုင်ငံသူတအုပ်ပါဆိုလို့ရှိရင် COVID-19 positive ဖြစ်သူခိုင်းနိုင်ငံမှာရှိတဲ့စီကူးစက်ဆေးရုံမှာကုသမှုပေးနေပါတယ်ဆိုတဲ့အကြောင်းတော့သတင်းပြန်ကြလာပါတယ်။ဒါပေမဲ့တို့တွေကခုနပြောသလိုထိုင်းနိုင်ငံမှာလုံးလုံးပါလေဆိုမြန်မာနိုင်ငံမှာတို့ရဲ့လိပ်စာဘယ်နဲ့ဘယ်မြို့နယ်ဘယ်ပြည်နယ်လူတွေလဲတော့တို့မမေးထားပါဘူး။ဒါပေမဲ့ဒီလူတွေကတော့ဘန်ကောက်မှာပဲနေထိုင်လို့လုပ်နေတဲ့လူတွေဖြစ်ပါတယ်။
ထိုင်းမြန်မာအနေနဲ့မြဝတီဘက်မှာတော့ဒီရက်ပိုင်းတွင်နေရက်ကြံတဲ့အလုပ်သမား9000တန်းမနေရှိနေတယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်နေရက်ပြန်လာသူတွေဟာအလုပ်ပြုတ်လို့ပြန်လာသူတွေရှိတယ်လို့တကြံကာလခိတ္တပြန်လာသူတွေလည်းရှိနေတာပါအဲ့ဒီထဲကမှဘန်ကောက်ကပြန်လာသူတွေကိုအဓိကထားစစ်ဆေးနေတယ်လို့လည်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကဆိုပါတယ်ဟိုကျွန်
တော်တို့အဓိကတော့စီဘာဆက်ပလန့်မှာပါတယ်ဒီဘာဆက်ပလန့်ဆိုတချို့ကတော့မသိရင်တော့ကိုမူရင်တိုင်းတာလောက်ပဲသိတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကတော့အဓိကဆီကဆက်ပလန့်လုပ်တဲ့ရေကြတော့သူ့ရဲ့ဥရေးချင်းမှာဥမာအမီအတက်နေတုံးနေရလိမ့်စာပေါ့ကဲသူတရားနေလာတာလေဘယ်ဟိုတော့မလဲဒီကအဲ့ဒါကိုကျွန်တော်ဆက်ပလန့်လုပ်တာပေါ့
ဟုတ်
အဲ့တော့သူကဒီနေ့မဆက်ခင်နေရကျွန်တော်တို့ဘန်ကောက်ဘက်ကပြန်လာတဲ့လူပေါ့မှာတိုင်းနိုင်ငံမှာလည်းဖြစ်တာဘန်ကောက်တဝိုက်ဆိုတာမဲဆောက်ကြမဖြစ်ဘူးမဲဆောက်ဘက်ကပြန်လာတဲ့လူတက်ဆိုင်ဘန်ကောက်ပြန်လာတဲ့လူဆိုရင်ကျွန်တော်တို့ပုံပြောင်းကျွန်တော်တို့ဒီမှာကျွန်တော်တို့မှာစီရင်ရှိတယ်ဒီလိုတခါအဲသူဆန်သွားမလားခုတ်တိတ်သွားမလားညောက်ရွေးပေးရတယ်အဲ့ဒီရွာတွေလည်းတစ်ချက်အလားမျိုးထားတယ်သူတို့ပြန်လာတဲ့စီရင်ကိုကြီးရွာလိုက်တယ်အဓိကတော့ကြီးရွာတွေမှာကျမကြီးဝန်ထမ်းနေတယ်အဓိကတော့ခြားလာတဲ့ပြောသိရင်သူ့ရဲ့လက်ခါကျော်ကြည့်လို့ရတာပေါ့
ထိုင်းမှာနေဆက်ကမေတော်စည်းကမ်းကိုတီထောင်ခဲ့သူဒေါက်တာစင်ဒီယာမောင်ကတော့နေရက်ပြန်မြန်မာလူသမားတွေကိုတေချာသွေးစစ်ဆေးမှုတွေမလုပ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံဘက်မှာအခြေမီးဖြစ်လာနိုင်တယ်လို့လည်းအခုလိုပြောပါဗျ။အဲ
့ဒါပြောရတာခက်တာပေါ့နော်။ဒီကြောလာမှုတွေရှိနေတယ်ဆိုရင်သူကနေရာတိုင်းမှာနေရာတိုင်းဆိုတာဟိုသွေးစစ်ဖို့တို့ကတော့နေရာတိုင်းမှာမရှိဆိုတော့ဟိုဖြစ်နေတယ်မြန်မာလည်းအခြေမီးဖြစ်လာနိုင်တာပေါ့နော်။တာဝိုင်းကြောကကွယ်ဘူးပဲလို့ပဲ။ဟိုသူချင်းချင်းသူချင်းချင်းအရတော့လာပါလို့ဆိုတာသူပြောတယ်။ပြန်သွားတာပြီးသွားလာမှုကတော့မြေကြီးဆိုတော့ဒါပြီးသွားလာမှုကတော့ကန်တပ်ဘူးကတော့ဟိုအလုံးဝိုင်းရှင်နေပြီးမှပဲစဉ်းစားနေရမှာဆက်စပ်ပြီးလက်စားဆိုတော့ပြီးသွားလာမှုတွေတော့အများကြီးနေကြတော့
ထိုင်းနိုင်ငံမှာမြန်မာလူသမား၃တန်းထက်မနည်းအလုပ်လုပ်ကိုင်းနေကြတာပါမလ18ရက်နေ့နောက်ဆုံးထားပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တွားကြမဲ့မြန်မာဘက်ကအလုပ်သမားဆေးလွတ်မှုတွေကိုလည်းပိတ်ပင်ထားလိုက်ပါတယ်ဒါအပြင်ထိုင်းနိုင်ငံဘက်ကလည်းအလုပ်သမားတွေအတွက်ပတ်တန်းတိုးတဲ့စင်တာတွေကိုလည်းပိတ်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းငွေကြေးစည်းကွက်ဖြစ်ပီတာတာကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရော
ကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ?ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ?ရိုက်ခတ်မှုတွေနေအောင်ဘာတွေတွန့်ပြန်ကင်တွယ်တင့်တယ်လဲ?စူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်မှာကြိုဆိုပါရစေ။
ရခိုင်နယ်ရှင်းပြနေတယ်မှာတမတော်ဘက်ကကြေတက်လူဝင်ကလက်နက်လူဝင်တွေဖြစ်တင်းလာတယ်လို့ရေတက်စစ်ကူတွေကိုလည်းပုံမိုတုံ့ရှာလာတာကြောင့်လာမယ့်ရက်တွေမှာပုံပြီးတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့အေအေဘက်ကပြောလာပါတယ်လက်တလောမှာဆိုရင်လေရခိုင်မြောက်ပိုင်းရောရှင်းပြနေပလောက်ဝမှာပါနှစ်ဖက်တိုက်ပွဲတွေကအရှင်မြင့်နေတာပါရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်ဝမြို့နယ်တွေမှာတမတော်ဘက်ကလူဝင်ကလက်နက်အင်အားတွေအလွန်ကြုံဖြစ်တင်းနေတာတွေကြောင့်လာမယ့်ရက်ပိုင်းတွေမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
မြန်မာစစ်ပြတ်ပြည်တော်တို့ဒီလူဝင်အားတွေလက်နက်အင်အားတွေကိုရခိုင်ဒေသအနှံ့မှနေပြီးတော့တို့ဒီအလွန်အကျွံဖြစ်တင်းနေတာတွေတွေ့ရတယ်ဒီရက်ပိုင်းတို့ဒါကြောင့်မို့လို့ခြေလာမဲ့ရက်တွေမှာလည်းပဲတိုက်ပွဲတွေကတော့ဆက်ပြီးတော့ပြင်းထန်လာနေတဲ့အနေအထားအများကြီးရှိကြတယ်
မနေ့ကညနေပိုင်းမှာလဲကြောက်တော်မြို့နယ်ကလတန်မြို့အတွင်းမှာတပ်မတော်ရေတပ်ဖက်ကတက်လာတဲ့ကြောင့်ပြစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံတွေကစိုးရိမ်နေကြပါတယ
်ခုနိုင်လောက်ကလေးကဟိုစစ်တွေကနေဟိုတေနေပြီးတန်းထွက်လာတဲ့နေပြီခုနစီလောက်ရှိတယ်ပြီးလို့ကျတင်ကားတွေလည်းတင်လာတယ်ဆိုပြီးတော့ကျွန်တော်တို့ရက်ဖန်ကသတင်းတွေကြားတယ်ပေါ့သတင်းတွေကြားတော့ကျွန်တော်တို့ကလည်းဟိုညအပြည့်ပြီးတော့စောင့်ကြည့်နေကြတယ်ပေါ့စောင့်ကြည့်နေတဲ့အချိန်မှာဟိုကက်စပါနဲ့ဒီတဒါရဲ့ဟိုခုနမိုင်လောက်အကွာလောက်မှာဟိုဂုတ်ပီထောင်းဆိုတဲ့ယော်ရှိတယ်အဲ့ဒီယော်လောက်မှာဟိုနေပြီကပြစ်ခတ်တန်တွေကြားတယ်ပေါ့ပြစ်ခတ်တန်တွေကြားတော့ကျွန်တော်တို့ကလည်းဒီဂျန်တော်တဒါကက်စပါဒီတဒါလောက်ကိုရောက်တော့ကျွန်တော်တို့ကအနင်းကပြစ်ခတ်တန်တွေကြားတယ်ပေါ့မနေ့ကတော့ကျွန်တော်တို့ဟိုကက်စပါဒီတဒါပေါ်တက်ချလိုက်တော့ကက်စပါဒီတဒါမှာဟိုကွန်ကရိုက်ပေါင်တွေကျိုးပြီးတော့ကေဘယ်ကျိုးတွေကျက်ပြီးတော့အဲ့လိုမျိုးတွေ့ရတယ်ချင်းကျော်ကလက်နက်ကြီးကြီးကြားတာက300လောက်တွေ့ရပါတယ်
တမ်တော်ဖက်ကတော့ရခိုင်နဲ့ရှင်းပြနေပလောက်ဝမှာလူရဲလက်နက်ရတဲ့အလုံးကြုံဖြစ်တင်းနေတာနဲ့ပတ်သက်ပြီးမသိသေးသလိုကြောက်တော်ဖက်မှာလည်းပြစ်ခတ်မှုတွေမရှိဘူးလို့တမ်တော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်မသိသေးပါဘူးခင်ဗျလောကတော့မနေ့ကအထီးကတော့ကြောက်တော်ဖက်မှာတော့ပွားတဲ့ဟာတော့မရှိသေးပါဘူးခင်ဗ
ျတမ်တော်ဖက်ကအခုလိုပြစ်ခတ်တာမရှိဘူးလို့ပြောပေမဲ့ကြောက်တော်မျိုးနေနဲ့ရသေးတော်မျိုးနေတွေမှာပြစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။ရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောက်ဝမြို့နယ်တွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအရသာထိခိုက်ဒဏ်ရာရတာတွေနဲ့သေဆုံးတာတွေလည်းရှိနေတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်နေရသူတွေလည်းအများပြားရှိနေပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ပါစစ်တွေမျိုးကနေတင်ပေးပို့နေတာပါခင်ဗျာ။
ဘလလာဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။အခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမဘက်ကနေပြီးတော့စ조사ခဲ့ရတာရှိလဲ။နောက်ဒီမမျက်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေ조사အထုတ်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်နေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးမှာနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမတို့ဒီနယူးယောက်ဒီ Queens ကိုအမတို့ရောက်တဲ့အခါမှာအတိမိတ်ဆွေကအမတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းဆထားမှလဲလေအမကမသိဘူးမသိတော့အမက Department of Education ကိုအမသွားပြီးတော့ငါတို့ကတော့ဒီလိုလာတယ်ငါသမီးလေးကိုကျောင်းတက်ချင်တယ်ဆိုတော့အနှာတိုင်းပြောတော့အမသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ DOE ကနေပြီးတော့အမတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအဲ့ဒီကျောင်းတက်ခဲ့လေ certificate ပါလားဆိုတော့အမကမပါလာခဲ့ဘူးဟိုယူရမှလည်းအမမသိဘူး။နောက်အဲ့ဒီကျောင်းကလည်းမပေးဘူးညီမရေ။အဲ့တော့အမကို DOE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ Newtown High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက Grade 9ကနေစတက်ရတယ်။အဲ့ အဲ့မှာကြောင်းစားသွားအပ်တဲ့နေ့မှာသမီးလေးကိုသူတို့ကနေပြီးရေးဖြည်လေးဖြည်ခိုင်းတယ်ပြည့်ရခါကြတော့အင်္ဂလိပ်စာ novel ဖတ်ခိုင်းတယ်သမီးလေးကဖတ်နိုင်တယ်ဒါပေမဲ့သူအဲ့နာသူတို့ကနေပါကဲ grade 9နေစတဲ့နင်းအဆင့်မိတယ်ဆိုရင်တော့နင်းကိုငါတို့တွေကဒီအတန်းခုံပေးမယ်လို့သူကတော့ပြောတယ်ဒါပေမဲ့သူတို့အတန်းတော့မခုံပေးဘူး grade 9ကနေပြီးသမီးလေးကစတဲ့ရတယ်အဲ့တော့အမကလည်းသမီးလေးကိုအားပေးတယ်အတမီအသက်တော်နည်းနည်းနေကြီးသွားတယ် grade 9အသက်ထက်နေကြီးသွားတယ်ဆိုတော့ဒီအားမငယ်နဲ့ဒါနဲ့ basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုတမီလို့အမစိတ်တက်ခွန်အားအမပေးပြီးတော့သူ grade 9ရနေပြီးတော့ဒီ Newtown High School မှာသူစတက်ရတယ်မြန်မာအဲ့တော့ grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်မြန်မာမေဂျာခွဲတဲ့အခါမှာတမီလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာတမီလေးရွေးချင်လိုက်တာ computer နဲ့ second က business ကိုရွေးချယ်တယ်တို့တော့လည်းပဲသူရွေးချယ်တဲ့ဘာသာရပ်နှစ်ခုမှာတစ်ခုစလုံးကိုသူကမရပဲနဲ့သူ့ကိုရွေးချယ်လိုက်တဲ့ဘာသာရပ်က Forensic Science ဖြစ်နေတယ်။ Forensic for Science ကပြောရရင်အမားတို့မှာလုံးဝ background knowledge အမားတို့လုံးဝမရှိဘူးဒါမျိုးမျိုးရနှစ်ယောက်စလုံးမှာအဲ့နဲ့သူကတမီးတည်းကမရွေးချယ်တဲ့ဘာသာရပ်ကိုရပါမယ်နဲ့သူစူးစမ်းတယ်သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့
Okay အဲ့တော့အခုဆိုလို့ရှိရင်လည်းမမြတ်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေရလို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်သင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့ American စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် break camp မှာသူတို့ကြောင့်ဒီ recruiting တွေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးတော့တော့သူကအဲ့ဒီမှာသူစိတ်ဝင်စားတယ်သူဆွဲကြိုးလေးကိုသူကရတဲ့အခါမှာသူပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမင်းဒီအမေလေးကိုဟိုသူ join တယ်ပေါ့နော်အဲ့တော့အမကဘာမတူဘူးညီမရေပြောရရင်တော့လုံးဝအမနင်းနင်းတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းကငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မင်းကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများရှိတယ်ပေါ့ဘာညာပေါ့သူပြောရှာတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ဟိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုံးနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်းလာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူကထပ်ပြောပြမိမိတို့ကြောင်းလာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတားနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပြီးမယ်လေဒီ high school တက်နေစဉ်ကာလမှာသူကအငယ်နဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအငယ်နဲ့လုပ်တယ်ဥပမာ saturday တိုင်းမှာသူက future soldier training ဆာရှိတယ် future soldiers training ကိုလည်းသူကအငယ်တည်းကသူသွားတယ် activity တွေသူလုပ်တယ်ပြီးရတဲ့အခါကျတော့သူက step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးရတဲ့အခါကျသူအုပ်ကျန်တဲ့စာရေးပါသူတင်းဆိုတဲ့အစ်စင်ကိုပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဆောက်ကြလို့လိုင်းတာမှသူသွားတက်ရတယ်အခုတော့သူကပြီးသွားပြီပေါ့ပြီးတဲ့အခါကျတော့သူစာမွေးသူ့ကိုဖြည့်ခိုင်းတဲ့အခါမှာသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းသူကိုသူရတယ်သူရဲ့ယာဒူက logistic specialist ယာဒူအဖြစ်သူရရှိနေအမှဒီ logistic specialist တယောက်အဖြစ်ရက်တည်ဖို့အတွက်သူကအခုဒီအကျင်းရာ40မှာသူဒီဒီပညာကိုသူဆက်တင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတခါထပ်ပြီးမယ်ပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူဟာဒီ US ရဲ့အပြင် of the tough overseas ကိုသူဆီလွှတ်ချင်ခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိသေးဘူ
းဟုတ်ကဲ့အဲ့တော့အဲ့ဒီထဲမှာကိုကိုတိုင်းကလည်းဒီနယူးယောက်မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းအခုဆိုရင်အမေရိကန်စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမြတ်သက်စုဆိုလို့ရှိရင်တော့ဒီစတဂျော်သက်အရွယ်ကနေစပြီးသူကစူးစမ်းခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်တင်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလေရှင်
ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူးဟိုရောက်ရောက်ချင်းသူ grade 9ရနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးဟာသမီးလေးကိုအမမနိုင်ခံဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေရ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရာဒါဆိုတာသူကသိတာဆရာမတွေကအစားပါဘူးဖေးမာတယ်ညီမပြောရရင်တော့သူတို့ဖေးမာပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံ့ချင်တယ်ဘာလို့ဆိုတော့အမအဖေနေရာရောအမေနေရာတောင်းဝင်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမကထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုပ်လုပ်တယ်ဒါပေမဲ့ဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ၃-၅ခုအမအလုပ်ကိုမလုပ်ဘူးသမီးလေးနဲ့လည်းအမအချိန်ပေးဖို့အတွက်အမရဲ့ကိုယ်ပိုင်အချိန်ကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စေချင်တာလဲကိုဖြစ်ချင်တဲ့စန္ဒတစ်ခုရေသားသမီးဖြစ်ချင်တဲ့စန္ဒရေသားသမီးကိုလည်းအရင်လေးရအောင်မသားသမီးဘာဖြစ်ချင်တာလဲအဲ့ဒီစန္ဒနှစ်ခုကိုအမတို့ကပေါင်းပြီးတော့ဘယ်နှန်းကိုရှောက်မလဲနောက်တစ်ခုကကြတော့သားသမီးကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီ foundation ကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဟိုမှာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလေပညာရေးတစ်ခုခုကိုတော့အမကသင်ယူစေချင်တယ်တက်မြောက်စေချင်တယ်ဟိုထူးချွန်မှုဇာမလိုဘူးဥမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလေလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတင်တယ်သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလေဒီမှာကြုံတွေ့ရမှာတော့အများကြီးရှိတယ်ဒါကတော့ကိုယ့်ရဲ့နေရာဒေသပေါ်မှာမဟုတ်ပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှာလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်အဲ့ဒီဟာတွေအတွက်ကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လေလိုသလိုကိုကိုကိုလည်းရပ်တည်နိုင်ရမယ်ပါသမီးရဲ့အရှိမှာလည်းမမမမရပ်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တာပေါ့နော
cause it only serves to make me more determined to achieve my American Congress Lord Dr. White ကဘယ်မှောက်ဖို့အထိမ့်ပြတယ်မှာဆိုရင် American ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရဖို့တိုက်ပွဲဝင်ခဲ့တဲ့တမိုင်းကြောင်းကိုလေ့လာနိုင်ပါတယ်ဝါရှင်တန် DC အရှိမြောက်ရဲ့Constitution လမ်းမကြီးပေါ်မှာချီးတဲ့ဒီအထိမ့်မှတ်ပြတဲ့ကိုရောက်သွားတယ်ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါအဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့ဒန်းတူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါအဲ့လိုဒန်းတူခွင့်ရရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှာဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်ပြလိုက်တာဝန်ခံဦးဖြစ်တဲ့ Zachary Withlow က
Now the main story that we tell here is the fight for the 19th.
ပြားလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19အကြောင်းမှာသူသဖြင့်သမတဘူဒရောဝစ်ဆင်အနေနဲ့ဒီဥပဒေပြဋ္ဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်အကြောင်းကိုပြသထားပါတယ
်။အမျိုးသမီးတွေအနေနဲ့မဲပေးခွင့်နဲ့ပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19ကို1920ခုနှစ်အောက်တိုဘာ17ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့ Elva Belmont နဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကျောက်တင်ခံရမယ်။အမျိုးသားအမျိုးသမီးတန်းတူခွင့်ရအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်။ဒီကနေ့မှာဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်တစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်။ပြရိုက်ကိုလာရောက်လေ့လာတဲ့ Corin Ducey က
I just think Alice Paul's one of my heroes.
ကျွန်မတို့တော့ Alice Paul ဟာသူရဲ့ကောင်းတစ်ယောက်ပါ။သူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်။သူတို့ဟာတကယ့်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
။ Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်းမှာတည်ရှိတဲ့ဒီအထိမ့်မှတ်ပြရိုက်အဆောက်အဦးကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ့်မှတ်ပြရတဲ့အဖြစ်သတ်မှတ်လိုက်တာပါ။အမျိုးသမီးအခွင့်အရေးလှုပ်ရှားတောင်းဆိုမှုတွေစတင်ခဲ့တာရာစုနှစ်ကြီးကြာမြင့်ခဲ့ပေမဲ့လည်းမျိုးဆက်သစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါ။ ပြတဲ့လေလာသူဖြစ်တဲ့ Corin Ducey က
always hoping for equal
Congress တော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးသမရာရှိလာဖို့မျှော်လင့်ပါတယ်
။မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်ဖို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်တဲ့အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါတယ်ခင်ဗျာ။ American ပြည်ထောင်စုကမိန်ကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့ခင်းတဲ့အညီနီးပညာဆိုင်ရာနယ်ပယ်တွေမှာဝအကျန်းတော်ဝင်ရှိလာစေဖို့တာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။မိန်ကလေးကင်းတောက်လူငယ်အသင်းကိုခေတ်ကာလနဲ့လိုက်လျောညီတွေဖြစ်အောင်အသင်းရဲ့လှူရှားမှုတွေမှာနီးပညာဆိုင်ရာအစီအစဉ်တွေကိုလည်းထည့်သွင်းပေါင်းစပ်ဖို့တာဝန်ရှိသူတွေကကြိုးစားနေကြတာပါ။မိန်ကလေးငယ်တွေအနေနဲ့ရမုံငွေအတွက်ဈေးရောင်းချတာမျိုးသာမဟုတ်ဘဲစေရုပ်တွေဖန်တီးတာ၊ကြောက်တောင်တက်တာ၊လူမှုတိုင်းဝိုင်းတွင်တက်တက်ကြွကြွလှူရှားတာစတာတွေကိုလည်းဆောင်ရွက်ဖို့ထည့်သွင်းစဉ်းစားနေတာပါ။ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက်မင်းကလေးကင်းတော့လူငယ်အသင်းရဲ့အကြီးအကဲမီဂန်ဖာလန်က
I wished them well and
ယောက်ျားလေးကင်းထောက်လူငယ်အသင်းဝင်နေလဲအဆင်ပြေစေဖို့ဆန္ဒပြုပါတယ်။မင်းကလေးကင်းထောက်လူငယ်အသင်းဝင်ခြင်းသူတွေလည်းအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရရှိခြင်းပါတယ်။ဒီအစီအစဉ်တွေဟာတကယ်ကောင်းမွန်တယ်ဆိုတာကိုလည်းသက်သေပြခဲ့ပြီးပါပြီ
။လူငယ်နှစ်ကစားလို့ကင်းထောက်လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမင်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါ။ဒါပေမဲ့ယောက်ျားလေးအသင်းဝင်တွေရဲ့လှူရှားမှုအစီအစဉ်တွေအတိုင်းမဟုတ်ဘဲမင်းကလေးအသင်းဝင်တွေအတွက်တီးသန့်အစီအစဉ်တွေထားရှိသွားမယ်လို့ Fallen ကပြောပါတယ
် Focusing on making sure that every girl
မင်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်မင်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့စောင့်ရွက်နေပါတယ်
မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတောက်လူငယ်အသင်းဝင်ရောက်မှုကလည်းရော့ကျလာနေပါတယ်2003ခုနှစ်တုန်းကဆိုရင်မင်းကလေးကင်းတောက်လူငယ်အသင်းဝင်နှစ်တက်သမ6သန်းနဲ့စေတနာဝန်ထမ်း9သိန်းလောက်ရှိပြီးအခုခါမှာတော့အသင်းဝင်1တက်သမ8သန်းနီးပါးနဲ့စေတနာဝန်ထမ်း9သိန်း8သောင်းလောက်သာရှိပါတော့တယ်မင်းကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကူစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ်ဖာလန်က
I do believe that STEM for girls
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီကဏ္ဍကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွေနေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပ
ါဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအခြေပေါ်မှာစနတန်းကျောင်းသားတွေအတွက် STEM အစီအစဉ်တွေတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်မင်းကလေးကင်းတော့လူငယ်အသင်းဝင် Mylin Trang ကတော့ဘာကြောင့်ကင်းတော့လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါတယ်
I think that Girl Scouts really gives a unique
ဒီနေ့တယောက်သဘောထားချင်းလုံးဝထပ်တူမကြနိုင်ပေမဲ့လေမိန်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့စီစဉ်တွေမှာတကယ့်ကိုအတူတကွာဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကို့အတွက်လည်းလုံခြုံပါတယ်
။ဟိုရုံးကတော့ Trump မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူသွားလာနေတတ်ပါတယ်။ဒါပေမဲ့လေအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့အစီအစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ်။
to work with other girls and to work with female leaders to find
Minkley Kendall လူငယ်အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်။ဘာလို့လဲဆိုတော့ Minkley တွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့ Minkley အချင်းချင်းလည်းနည်းပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
။ဒီနှစ်မှာတော့ Trump မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့် Minkley Kendall လူငယ်အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လက်ရွေးစင်ရွှေတစိမ့်ဆုချီးမြှင့်ခံရပါတယ်။ Minkley ငယ်တွေအနေနဲ့သိပ္ပံနည်းပညာ engineering နဲ့သင်္ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလအနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းလူညီများအခွင့်အရေးအတွက်အသက်အရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ
်။ In order to build equity you need to start at the base and that means
ဒန်းလူညီများအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့် main ကလေးကင်းတော့လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်အရွယ်မီရွေးပါဝင်နိုင်တာကြောင့်ကိုဘဝဘလို့ရှေ့ဆက်သွားမလဲဆိုရဲလမ်းကြောင်းကိုရှာဖို့တကယ့်ခွင့်တရရနိုင်လို့ပ
ါအမေရိကန်ပြည်အစုမှာမင်းကလေးကင်းတော့လူငယ်အသင်းစတင်ဖွဲ့စည်းပြီး9နှစ်အကြာမှာအိုကလာဟိုမာပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာရမုံငွေအဖြစ်စတင်ရောင်းချခဲ့တာပါရာစုနှစ်တစ်လျှောက်လုံးမှာလည်းမင်းကလေးကင်းတော့လူငယ်အသင်းဝင်တွေဟာသူတို့နေထိုင်ရာအရက်ဒေသမှာမိဘတွေရဲ့အကူအညီနဲ့တကြားကူကီးမုံလုပ်ပြီးတော့ရောင်းချခဲ့ကြပါတယ်အ ိတ်လိုတက်ကြွတဲ့လူရည်တင်နဲ့ပါဝင်ခဲ့တဲ့မင်းကလေးကင်းတော့လူငယ်အသင်းဟာအခုအခါမှာတော့ STEM လို့ခေါ်တဲ့သိပ္ပံနည်းပညာ Engineering နဲ့သင်္ချာစတာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
ဒီဘက်တော့ဒင်းတို့အပါအဝင်တဘာဝတောရင်းတရွာတွေကလူတွေအတွက်ဘယ်လိုအန္တရာယ်တွေပေးနိုင်လဲဆိုတော့တောရင်းကရီစံတွေကလည်းလူတွေကိုကူးစက်နိုင်တဲ့ယောဂါပိုးတွေအကြောင်းသူပြေတနာအုပ်နေလဲဒေါက်တာအောင်တန်းတို့ကပြောပြပေးမှာပါကမ္ဘာကယောဂအဖြစ်နဲ့တက်မှတ်လိုက်တဲ့ COVID-19 ဟာတရုတ်နိုင်ငံဝူဟန်ကနေစတင်ခဲ့တာဖြစ်ပါတယ်။ဝူဟန်ပင်လယ်စာဆေးမှာကျက်ဝက်အမဲလိုစားနေကြအသားငါးတွေပြင်လင်းတို့တွေ၊မွေတွေ၊ကြံကြိုးနဲ့တခြားတောရင်းတရိစံအစုံကိုပါရောင်းချပါတယ်။2019ဒီဇင်ဘာ31ရက်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရတယ်လို့တရုတ်အစိုးရက WHO ကမ္ဘာကျန်းမာရေးဌာနကိုအကြောင်းကြားခဲ့ပြီး SARS-CoV-2 လို့နာမည်ပေးခဲ့ပါတယ်။ January လမှာဈေးအလုံးကိုယာယီပိတ်လိုက်ပြီးတောရင်းတရိစံတွေဖမ်းဆီးရောင်းချစားတောက်မှုမလုပ်ဖို့ပါယာယီပိတ်ပင်ခဲ့တာပါ။ February လဆန်းမှာတော့ချိုးဖောက်တဲ့လူ900လောက်နဲ့တောတရိစံ4000နီးပါးကိုဖမ်းဆီးအရေးယူပါတယ်။ဘာကြောင့်ပါလဲ။2020 February လ20ရက်နေ့မှာဒီယောဂါပိုးအကူဆက်ခံရသူက39000လောက်ရှိလာပြီး6600ကျော်ကိုတည်ဆုံးစေခဲ့တဲ့COVID-19 ဖြစ်ပွားမှုဟာတောရင်းတရိစံတွေနဲ့ဆက်နွယ်နေတာကြောင့်လို့ဒေါက်တာအောင်တန်းတူကပြောပါတယ်
။တောရင်းတရိစံတွေမှာလည်းသူဘာသာသူဖြစ်နေရောဂါရရှိရယ်။ climate change တွေစဖြစ်တဲ့အချိန်မှာသူတွေကလည်းကျွန်တော်လူတွေနေရာရောက်လာရယ်ကျွန်တော်လူတွေကလည်းလူတွေတိုးပွားလာရဲ့အမျှကျွန်တော်လေယာဉ်ချဲ့ထွင်နေသူတွေကိုသွားဖမ်းတာရှိရယ်။တောရင်းတရိစံတွေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရင်းတရိစံတွေကနိုတိုက်တတော်ဖြစ်တဲ့ mammal ပေါ့နော် mammal ဆိုတော့ကျွန်တော်တို့ biology နည်းနည်းဆင်တဲ့အပိုင်းတွေရှိရယ်ကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံကင်းအောင်နေတတ်တယ်အဲကင်းအောင်နေရဲ့လင်းတို့ကိုဖမ်းနေဖမ်းနေပြီးတော့တခြားကျွန်တော်တို့ပုံမှန်စားနေကြကြက်တို့ဝက်တို့နေနေတော့အနီးကပ်ထားတဲ့အချိန်မှာ work တို့ကြက်တို့နေတဆင့်ကျွန်တော်တို့စားမိတဲ့အခါယောဂါဖြစ်လာပိုင်းလို့လင်းတို့ direct ဆိုင်အချိန်ကြရင်လည်းသူယောဂါကြီးကူးလာနိုင်တယ်ကျွန်တော်တို့ဘလို့ဖြစ်လဲဆိုတော့တခြားမချက်ထားတဲ့ဟင်းတွေကိုစားရလည်းဖြစ်နိုင်လိုက်လို့သူစီက direct contact တွေအနီးကပ်နေလို့ကူးလာနိုင်တာလည်းဖြစ်တယ
်သူတေသနာပညာရှင်ပမောက္ခ Christian Anderson ဦးဆောင်တဲ့ American NIH ကျန်းမာရေးဌာနဥရောပနဲ့ Australia တက္ကသိုလ်တွေကသူတေသနာပညာရှင်တွေကကမ္ဘာကပ်ယောဂါဆို COVID-19 coronavirus ဟာလူဖန်တီးယူတာမဟုတ်ဘဲသူဖြစ်စဉ် origin ကတဘာဝအလျောက်ဖြစ်လာတဲ့ virus ပိုးဖြစ်တယ်လို့သူတို့ရဲ့တွေ့ရှိချက်ကိုတင်ပြခဲ့ပါတယ်။မျိုးဗီဇဆိုင်ရာသူတို့ရဲ့လေ့လာချက်အရ SARS-CoV-2 ဒါမှမဟုတ် 2000-nCoV မှာဖြစ်စဉ်နှစ်မျိုးရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဖြစ်စဉ်နှစ်မျိုးတည်းကတစ်မျိုးကအရင်ကဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံမှာစတင်တဲ့ကြောင်ကြိုးလိုကောင်ကနေကူးတဲ့ SARS ယောဂါတို့ Sorry Arabia ကနေစတင်တဲ့ကလအုပ်ကနေကူးဆက်တဲ့mask ယောဂါတို့လိုလူစီကိုတခြားသရဝါရီစီကနေကူးပြီးအသွင်ပြောင်းလာတဲ့ဖြစ်စဉ်ကလာကြောင်းနဲ့အခုဖြစ်ပွားနေတဲ့ SARS-CoV-2 ဟာလင်းလို့ရင်းမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တိတ်ကိုတူတယ်လို့ပြောပါတယ်။ဒါပေမဲ့လင်းလို့ကနေလူကိုဓာတ်ရိုက်ကူးတယ်ဆိုတော့အထောက်ထားတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဖြစ်စဉ်နောက်တစ်မျိုးနဲ့ဖြစ်လာတဲ့ virus ကတော့ဥပမာအာရှနဲ့အာဖရိကတွေမှာတွေ့ရတဲ့တင်းခွေချက်တွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ဟာSARS-CoV-2 နဲ့တိုက်တူပြီးလူစီကိုဓာတ်ရိုက်တယ်မှမဟုတ်ကြောင်ကြိုးလိုအကောင်ကနေတဆင့်ကူးတာဖြစ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။တောတောင်ထူထပ်တဲ့မြန်မာနိုင်ငံမှာလည်းတဘာဝတောရင်းတရိစံတွေကနေလူတွေကိုကူးဆက်တဲ့ယောဂါပိုးတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုကောက်ယူနေတယ်လို့ဒေါက်တာအောင်တန်းတို့ကပြောပါတယ်။
ကျွန်တော်လုပ်တဲ့ project က9နှစ် project ပေါ့နော်။ဒီနှစ်ဆိုရင် research လုပ်တဲ့နောက်ဆုံးနှစ်နောက်နှစ်ဆိုရင်ကျွန်တော် research ကရရအဖြေကိုအကုန်လုံးပြန်ပြီးတော့ publish လုပ်မှာပေါ့နော်ကျွန်တော် project ကနှစ်ပိုင်းတွေးဆန်နေရောလဲတောကောင်နေစီရလဲစံပုံယူရဲ project အနေနဲ့ရောတောကောင်လိုက်ဖို့ရောဟိုအားမပေးဘူးဒါပေမဲ့တောကောင်လိုက်တဲ့စီရနေရရအသားစားရပိုင်းယူပြီးကျွန်တော်စစ်ဆေးရရှိရဲကျွန်တော်ကအဓိကလူတွေမှာဘာရောဂါဖြစ်နေလဲသိချင်တော့လူတွေစီရနေစံပုံနမူနာတွေလဲအများကြီးယူရဲ တွေးရေးဒီပစောင်းက sample တွေအများကြီးယူပါတယ်။အဲ့ဒါနေ result တွေကတော့ဟိုအသစ်တွေကျွန်တော်တို့မှန်မှန်ထားရဲ့ဟာဖြစ်လာနိုင်မလားဆိုတော့ပြောတတ်သေးဘူးပေါ့နော်။ပြောချက်ကမပြီးသေးဘူးဆိုပေမဲ့ကျွန်တော်တို့ရရဲ့ blue sample တွေဆိုရင် donut ထဲမှာလုံနေတဲ့လူတွေ donut ထဲကနေမျိုးပေါ်တက်တဲ့လူတွေဆိုတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အဖြေရောထွက်လာမယ်လို့ထင်တယ်
။အခုလိုအဖြေထုတ်မပေးနိုင်သေးပေမဲ့တောရန်ဂျရီဆန်ရီစီကယောဂပိုးတွေလူတွေကိုကူးဆက်ပြီးအန်တီရေပေးနိုင်တဲ့အတွက်သတိထားကြဖို့လည်းတိုက်တွန်းပါတယ်။အထူးသဖြင့်လင်းလို့ခြေကိုစီးပွားဖြစ်ထုတ်လုပ်နေတဲ့လုပ်ငန်းတွေကလူတွေကိုပညာပေးဖို့လိုအပ်နေတယ်လို့ပြောပါတယ်။
ကျွန်တော် project ဒီအရင်တုန်းကလည်းကျွန်တော်ဒီလိုပဲအဲတွေးဆရာနေလူကိုကူးရဲ့ဒီ project တစ်ခုမှလုပ်ဖို့ရဲ့ဟိုတွေး observation တစ်ခုပေါ့နော်မြင်တွေ့ရတဲ့တစ်ခုကျွန်တော်ပြောပြခြင်းလို့ကျွန်တော်ဖအမလင်းနုကူဆိုပြီးရှိရယ်လင်းနုကူကဒါ tourist attraction တစ်ခုလင်းနုကူဆိုတော့ကျွန်တော်တို့တရားအောက်ကနေဖုန်ကြီးကျောင်းကနေတဆင်သွားရယ်ကူထဲမှာဆိုရင်လင်းနုပေါင်းတန်းချီရှိရယ်အဲကူကိုပုတ်ပြန့်ငါပြီးတော့လင်းနုချီထုတ်တယ်ခင်ဗျလင်းနုချီကနေဓမ္မီဩဇာကိုဟိုတခြားသုံးလို့ရတဲ့နေရာတွေအတွက်အဲလင်းနုချီကိုကောက်တယ်ကောက်တဲ့ဒီအလုတ်သမားရရှိအလုတ်သမားရလည်းအဲဒီဖုန်ကြီးကျောင်းသားမှာပဲနေရသူအလုတ်ကောက်တဲ့ခါကျရင်ဘာမှကိုပေါ်မှာဝတ်သွားတာမရှိဘူးအကာအကွယ်ဘာမှမရှိဘူးပုံမှန်ဝင်နေကြအင်းကြီးရဲ့ထမင်းရဲ့နဲ့ပဲဖနက်တောင်မပါဘူးဗျဖနက်မပါပဲနေဒီတိုင်းဝင်သွားတယ်တကယ်လို့ဒီလင်းနုတန်းချီမှာယောဂတစ်ခုခုသာရှိခဲ့သည်ဆိုပြီးတော့ဒီလင်းနုချီသွားကောက်တဲ့အချိန်မှာချောင်းမှာ꽌ရရှာတာတခုခုရှိခဲ့သည်ရှိတော့ယောဂကူးလာနိုင်တယ်။အဲယောဂကနေတဆင်သူမိသားစုကနေတဆင်တခြားလူကိုကူးလာနိုင်တယ်။ဆိုတော့ကျွန်တော်စီမှာလည်းအဲ့လိုကြီးလည်းနည်းနည်းအားနည်းနေရရှိရယ်။အဲအဲ့လိုတောရန်ဒရိဆန်နေနဲ့အထူးတွေ့များတဲ့နေရာတွေကပိုပြီးကူးဆိုင်တယ်နဲ့
ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်ကလည်းဒီသတင်းပတ်သက်တိတ်တန့်တဲ့အမှုပြန်ရကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။ဒေါက်တာမှာပြန်ပြီးဆုံးကြအောင်
တော်ကမြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ကဏ္ဍကိုနားဆင်ကြရတာပါအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့စီစဉ်စာဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15.13 လိုင်းဒိုမီတာ25 kHz 11.3 လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအချင်းချုပ်ကိုကြီးညာပေးပါမယ်ကမ္ဘာတဝန်းကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကပ်ရောဂါကြီးကြောင့်သေဆုံးသူရေအတွက်တောက်ကြနေသည့်11,000ကျော်သွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ရောဂါပိုးကူးစက်နေသူရေအတွက်ကတော့အခုချိန်ထိ3,000ခွဲကျော်သွားပါတယ်။အီတလီနိုင်ငံမှာတောက်ကြနေကနောက်ထပ်လူ629ဦးသေဆုံးခဲ့လို့ဒီတောက်ကြနေဟာနိုင်ငံအတွင်းကပ်ရောဂါစတင်ဖြစ်ပွားပြီး၄ဘက်အကြာဗိုင်းရပ်စ်ကြောင့်လူအများဆုံးသေဆုံးရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။တိုင်းပြည်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်နေတာကြောင့် American ပြည်ထောင်စုဟာစနေနေ့တကောင်ရံအချိန်ကစလို့အိန္ဒိယကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ရဲ့လက်ဆက်ဖြတ်ကျော်권ကိုပိတ်ပင်တော့မှာဖြစ်တဲ့အကြောင်းဒေါ်မတ်ဒေါ်နယ်ထရမ့်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။တပြည်လုံးအသွာလာတွေပိတ်ပင်မဲ့ကိစ္စကိုတော့လိုအပ်လာလိမ့်မယ်လို့မထင်ကြောင်းဒေါ်မတ်ထရမ့်ကပြောပေမဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတော့တန်40ရှိတဲ့ပြည်သူပြည်သားတွေကိုပြည်내သူပြည်내သားတွေကိုအိမ်ပြန်မထွက်ကြဖို့တောက်ကြနေကအမိန့်ထုတ်ပြန်ခဲ့ပါတယ်။ American Stock Share ဈေးတွေတောက်ကြနေကဈေးကွက်ပိတ်ချိန်မှာဒီတစ်ပတ်ဒလနာနဲ့ဈေးဖွင့်ရတဲ့အချိန်ကဈေးနှုန်းထက်စနစ်ရာခိုင်နှုန်းထိုးကျသွားခဲ့ပါတယ်။ဒီတစ်ပတ်ဟာ Wall Street အတွက်2008ခုနှစ်စီးပွားရေးအကျပ်တဲဖြစ်ပြီးတဲ့နောက်ပိုင်းအဆိုးဆုံးသတင်းပတ်ဖြစ်သွားခဲ့ပါတယ်။တခြားအာရှနဲ့ဥရောပဈေးကွက်တွေမှာအစုရှယ်ယာဈေးအနည်းငယ်မြင့်တက်ခဲ့ပေမဲ့လုံးခဲ့တဲ့အပတ်တွေကတလုံးတစ်ခဲတည်းဆုံးရှုံးခဲ့တာတွေပြန်ကောင်းမိဖို့အရေးကတော့အတော်လေးအလံဝင်းနေစေဖြစ်ပါရခင်ဗျာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုတားဆီးဖို့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပေးနေတဲ့စစ်တမ်းတွေအားလုံးကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်အီရတ်ကအမေရိကန်တပ်ဖွဲ့ဝင်အများအပြားကိုလည်းကူရိတ်နိုင်ငံကိုယာယီပြောင်းရွှေ့နေရာချထားလိုက်ပြီးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတူကတောက်ကြနေပါ VOA ကိုပြောပါတယ်ဒီကနေ့မနက်ထိတ်တန့်ရောက်နေတဲ့သတင်းချီချုပ်ကတော့လောက်ပါပဲခင်ဗျာဒီကနေ့စနေနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇဘယ်အထရက်ဖြစ်ပါတယ်ဒီကနေ့မနက်ပတ်6နိုင်ခွက်ကနေ9နိုင်အစီအစဉ်ထုတ်လုပ်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ7လိုင်းဒိုမီတာ19လိုင်းဒိုမီတာ25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.